ဒီအီရန်နိုင်ငံထဲမှာအမေရိကန်နေတိုက်ခိုက်လို့အီရန်ထိတ်တန့်တက်မှုကြဆင်းရတာကြောင့်အမေရိကန်လက်စားချေတုံ့ပြန်မယ်လို့အီရန်ကကောင်းဆောင်တွေကြုံဝနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။ဘက်ကရက်မျိုးကအီရန်နိုင်ငံသားအတော်များများကတော့ဒီသိဆုံးမှုသတင်းကြားတဲ့အခါမှာလမ်းတွေပေါ်ထွက်ပြီးတော့အောင်ပွဲတပွဲဆင်နွှဲကြပါတယ်။ဒီအကြောင်းကို VOA သတင်းတောက် Edward Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်။ဘက်ကရက်ကအီရန်နိုင်ငံဘက်ကရက်လေဆိပ်အနီးမှာလေကြောင်းကတိုက်ခတ်တာကြောင့်သိဆုံးခဲ့ရတဲ့အီရန်တော်လိုင်းအစောင့်တပ်ဖွဲ့တပ်မှုကြီးဘုဒ္ဓကြီးကစံဆိုလမန်ရဲ့မွေးရဇာတိမျိုးခါမန်မျိုးမှာအီရန်ပြည်သူထောင်ပေါင်းများစွာတို့လမ်းဒီပေါ်ထပ်ပြီးပူဆွေးမှုနဲ့သူတို့ရဲ့အမျက်ဒေါသကိုပြသခဲ့ကြပါတယ်။အီရန်ထိတ်တန့်ကောင်းဆောင်တွေကလည်းအမေရိကန်တို့ရဲ့တိုက်ခတ်မှုပေါ်လက်တုံ့ပြန်ကလဲစားချင်မယ်ဆိုပြီးကြုံဝါပြောဆိုနေပါတယ်။အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ပြောခွင့်ရရမဒန်ရှရီဖ်တယောက်ကတော့ရုပ်မြင့်တမ်းကြားအင်တာဗျူးမှာတရင်တောက်ရဲ့အမေကိုမဖြေနိုင်ပဲမျက်ရည်မစဲနိုင်ဖြစ်နေတဲ့ကြားကအခုလိုပြောပါတယ်။
Support for Saran Inqilab Islami and Rose Fasle Jadidi ro Agas Khahat.
American and Israel တို့တွေအခုလိုပျော်ရွှင်အောင်ပွဲခံနေရတိတ်ကြကြခံမှာမဟုတ်ပါဘူး။သူတို့ရဲ့ဂျီနက်အားရမှုတွေဟာတိတ်မကြခင်မှာဝမ်းနည်းပူဆွေးမှုတွေဖြစ်ပြောင်းလဲသွားပါလိမ့်မယ်
။သူနီးတူအီဒန်ပါသာရေးကောင်းဆောင်အရာဒေါ်လာ LEL ခမနာကြီးကလည်းခက်တန်းတန်းတုံ့ပြန်ကလစားချင်မယ်လို့ကြုံဝါလိုက်ပြီးသူအားထားရတဲ့လက်ထောက်တပ်မှုတည်ဆုံရမှုအတွက်နိုင်ငံအတွင်းဝမ်းနည်းပူဆွေးပွဲလေးကိုသုံးရတာခွင့်ပြုကျင်းပခဲ့ပါတယ်။သမရဟာဆန်ရူဟာနီကလည်းဘူဂျူဂျီဆူလမန်နီကိုဆုံးရှုံးရမှုကအမေရိကန်နဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့အီရန်ရဲ့ဆန္ဒကိုပိုပြီးအားတန်လာစေတယ်လို့ဆိုပါတယ်။ဘူဂျူဂျီဆူလမန်နီရဲ့တရင်ကြရအဖြစ်မှာအီရတ်နိုင်ငံသားတွေကတော့ဘက်ဒက်လမ်းတွေပေါ်မှာဂျင်းနဲ့အားရအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့အီရတ်သမ္မတဘာဟမ်ဆာလီကတော့အမေရိကန်ရဲ့တိုက်ခိုက်မှုကိုရှုတ်ချလိုက်ပြီးသက်ဆိုင်သူအလုံးအနေနဲ့အတက်နိုင်ဆုံးထိတိတိမ်တိမ်တုံ့ပြန်ကြဖို့တောင်းဆိုလိုက်ပါတယ်။အီရတ်အိဇာဝန်ကြီးချုပ်အဒဲအဗဒဲအာမာဒီကတော့ဒီတိုက်ခိုက်မှုဟာအီရတ်မှာအမေရိကန်တပ်ဖွဲ့တွေရှိနေဖို့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုအကြီးအကျယ်ချုပ်ဖောက်တာလို့ဆိုပါရယ်။အီရတ်ကရှီယာထိတ်တန့်ကောင်းဆောင်ရှိခ်အဗဒူမာဒီအယ်ကဘလီကလည်းအမေရိကန်ရဲ့တိုက်ခိုက်မှုကိုရှုတ်ချလိုက်ပါရယ်
။ဆမီနလာအစ်တာအလ်အာသင်الذي تعرضت له مواقع القوات العراقيه
ဒီကနေ့ဘက်ကအီရတ်နယ်စပ်ခင်းမြို့မှာလူ25ယောက်သေဆုံးခဲ့တဲ့အမေရိကန်ရဲ့လေကြောင်းကတိုက်ခိုက်မှုရဲ့ဘက်ကရက်ကအမေရိကန်တန်ယုံကိုတိုက်ခိုက်ခံရတာရဲ့ခတ်ဆမ်ဆိုလီမနီကိုတပ်ဖြတ်တာအားလုံးကိုရှုတ်ချပါတယ်ဒီတိုက်ခိုက်မှုတွေအားလုံးကအီရတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုစိုးစိုးရွားရွားချိုးဖောက်လိုက်တာပါပဲ
ခတ်ဆမ်ဆိုလီမနီတပ်ဖြတ်ခံရမှုပေါ်ဆိုဒီတွေအများစုရှိတဲ့အီဂျစ်ဆာဒီအရေဗျာနဲ့ပင်လယ်ကွေ့နိုင်ငံတချို့ကပြည်သူတွေကတော့အကောင်းဘက်ကတုံ့ပြန်ကြပါတယ်။ဒါပေမဲ့လေဘနွန်နိုင်ငံကဟစ်ဘိုလာတွေရဲ့တုံ့ပြန်မှုကတော့တော်တော်လေးကွဲပြားပါတယ်။မိုက်ကနေကကြဆုံးပါစေ။အစ္စရေးနိုင်ငံကြဆုံးပါစေဆိုပြီးလေဘနွန်ကရှီယာဟစ်ဘိုလာတွေကြွေးကြော်နေတာပါ။ဘူဂျူဂျီဆလမန်နီဟာ1980ပြည့်နှစ်တွေကတည်းကလဗနွန်နိုင်ငံမှာအတော်ကြာကြာနေခဲ့ပြီးအီရန်လိုလားတဲ့ဟစ်ဘိုလာတပ်တွေကိုဖွဲ့စည်းထူထောင်ရမှာပါဝင်ခဲ့ပါတယ်။ဆာဒီအရေဗျာဘိုင်းအယ်အာရာဘီယာရုပ်မြင့်သံကြားဌာနကတော့အမေရိကန်ရဲ့တိုက်ခိုက်မှုကိုထောက်ခံတယ်လို့ကြေညာခဲ့ပါတယ်။လေလာသုံးသက်သူဆမီယာတခီးကအမေရိကန်တို့ဟာတီဟရန်မှာသူတို့တန်ယုံစီးနေခံရတုန်းကနဲ့အီရန်ကိုဘွားတွေကလဗနွန်နိုင်ငံဘေရွတ်မြို့ကအမေရိကန်တန်ယုံကိုပုံခွဲတိုက်ခိုက်တုန်းကကိစ္စတွေမှာတော့အီရန်ကိုလက်တော့ပြန်တိုက်ခဲ့ဖို့စိတ်မပါတပါဖြစ်ခဲ့ပေမဲ့အခုတော့ပြောင်းလဲကုန်ပြီလို့ဝေဖန်သုံးသပ်ထားပါတယ်ခင်ဗျာ